ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ခိုင်မာထိရောက်တဲ့အဆုံးဖြတ်ချက်ချမှတ်ပြီးဖြေရှင်းကင်တွယ်သွားဖို့လိုတယ်လို့ဒီကနေ့စတင်တဲ့ပိုယမ်မင်းကြီးရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အစမှာပဲတိုက်တွန်းမိကြားလိုက်ပါတယ်။ပိုယမ်မင်းကြီးခီးစဉ်ကနေရိုဟင်ဂျာဒုက္ခသည်အကြတဲ့ကိုမီးမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်တာတွေရှိနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပဲပြောပြမှာပါ။
မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုကြွချီလာတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မကြီးဖရန်စစ်ဟာသူ့ရဲ့ခီးစဉ်အစမှာပဲမြန်မာနိုင်ငံအတွင်းကအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့သူ့ရဲ့မိန့်ခွန်းအတွင်းမှာထည့်သွင်းဟောကြားသွားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတော့တိုက်ရိုက်သုံးလုံးမသွားပဲရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးကင်တွေရမှာထိရောက်ရောက်ဆုံးဖြတ်လှုပ်ဆောင်သွားကြဖို့ပုပ်ယဟန်မကြီးကတိုက်တွန်းသွားပါတယ်
။ Nemesis Scorsi.lo spirito di generosità
e di solidarietà ဒီချက်တွေကိုကံတွယ်ပြင်းရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြဖို့အရေးကြီးပါတယ်လူတွေအများပြားအုပ်ရင်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေကိုရောက်စေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းကံတွယ်တာအပြင်ဒုက္ခသည်တွေအတွက်အရေးပေါ်စာနာမှုအကူအညီတွေထိထိရောက်ရောက်ပေးနိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးအပ်သွားဖို့အရေးကြီးပါတယ်လို့ပုံရံမင်းကြီးကမိန့်ကြားသွားခဲ့တာပါမြန်မာနိုင်ငံအတွင်းအချမ်းဖက်ပြိပတ်ကားတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်6သိန်းကျော်ကိုလူသားချင်းစာနာစိတ်နဲ့လက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအထူးကျေးဇူးတင်တဲ့အကြောင်းလဲပုံဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။တက္ကမျိုးတော်ကိုဆက်ရောက်လာတဲ့ပုံဟန်မင်းကြီးကိုခရီးဥကြိုပြုခဲ့တဲ့ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်ကလည်းအခုလိုပြောပါတယ
်။ Our people had welcomed them with open heart, sharing food, shelter and other basic needs.
ကျွန်တော်တို့ပြည်သူတွေကသူတို့နွေတွေလက်ကမ်းကြိုဆိုပြီးတော့အစားအစာနေရာထိုင်ခင်းနဲ့တခြားအခြေခံလိုအပ်ချက်တွေကိုမျှဝေကူညီပေးခဲ့ကြပါလေ။အရေးပြည့်အလုံးလောက်မရှိလူကြီးတွေတိတ်တဲလွန်းလာတဲ့ဒီမြေပေါ်မှာသူတို့တွေနေရာထိုင်ခင်းအဆင်မပြေတော့ဘူးသူတို့ကလည်းလက်ခံနားလည်ကြပါလေ
။ဒီဒုက္ခသည်တွေပေးခင်းလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့နေရာပြန်နိုင်ဖို့မှာအားလုံးကမျှဝေတာဝန်ယူဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်သမ္မတကပြောပါတယ်။ရင်းချာဒုက္ခသည်အချက်တဲကိုင်းရွယ်ဖြစ်ရှင်ရမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ပံ့ကူညီမှုတွေရအောင်ပုံရဟန်းမင်းကြီးအနေနဲ့သူ့ရဲ့ကြီးမြတ်တဲ့အချိန်အဝါနဲ့တိုက်တွန်းကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်သမ္မတဟာမစ်ကဒီနေ့သူ့ရဲ့မိန့်ခွန်းအတွင်းမှာပြောဆိုသွားပါတယ်။ပုံရဟန်းမင်းကြီးအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရင်းချာဒုက္ခသည်အရေးနဲ့ပတ်သက်လို့အလေးပေးရည်ညွှန်းပြောဆိုသွားခဲ့တာမရှိပါဘူး။ဒီပေါ်မှာဝေဖန်ပြောဆိုတာတွေလည်းရှိခဲ့တာပါ။ဒါပေမဲ့အခုဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရင်းချာဒုက္ခသည်အချက်တဲကိုမိမောင်းထိုးပြပြီးတော့အကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်တာတွေလည်းရှိနေတာပါ။ပုံရံမင်းကြီးဒါကာမျိုးကိုဆက်ရောက်လာတဲ့အချိန်လာရောက်ဖူးမြော်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမိုဟာမက်အာရီဖ်ကအခုလိုပြောပါတယ်
။ကိုရီရှေမြန်မာကေဘလုတ်ဂျနောတာရိုဟင်ဂါဖိရဲနေရိုဟင်ဂါတ
ွေမြန်မာဆိုရအနေနဲ့ရိုဟင်ဂါမွတ်စလင်တွေကိုပြန်ခေါ်ဖို့တူတောင်းဆိုလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကိစ္စကိုတိုက်တွန်းပြောဆိုခဲ့တင်တာပါ။အခုဘင်္ဂလားဒေ့ရှ်နိုင်ငံမှာကျွန်တော်တို့စီကလူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့အခါသူ့အနေနဲ့မြန်မာဆိုရကိုရိုဟင်ဂျာတွေပြန်ခေါ်ဖို့နားချနိုင်လိမ့်မယ်လို့ထင်ပါတယ်
။ပုံရမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာကိုကိုယ်တိုင်မသွားရောက်နိုင်ပေမဲ့မနေ့ပြန်တောက်ကြနေမှာတော့ဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကာမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။သူ့ရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘင်္ဂလားဒေ့ရှ်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။